နိုင်ငံရဲ့ဘတ်ဂျက်သုံးစွဲရမှာလုံငွေပြဘတ်ဂျက်သုံးစွဲမှုပုံစံကိုကျင့်သုံးလာတဲ့စနစ်ကိုပြင်ဆင်ဖို့လိုအပ်နေပြီလို့လွှတ်တော်ကိုယ်စားလှယ်တွေကထောက်ပြလာကြပါတယ်။လက်ရှိဘတ်ဂျက်လုံငွေပြမှုတွေကိုလည်းရှော့ချဖို့အစိုးရကိုတောင်းဆိုမှုတွေလည်းလှုပ်လာပါတယ်။ဘတ်ဂျက်လုံငွေတွေမရှိအောင်စီးပွားရေးပြင်ပြောင်းလဲမှုတွေလုပ်မယ်ဆိုလဲရဲရဲဝံ့ဝံ့နဲ့လှုပ်ဆောင်ဖို့ကိုအစိုးရကိုတိုက်တွန်းလိုက်ပါတယ်။ဘတ်ဂျက်သုံးစွဲဖို့ခွဲဝေယူတာမှလည်းပူပူတာတာတင်ပြတာမသုံးဖြစ်မှပြန်ပေးတဲ့လှုပ်ဆောင်မှုတွေကိုမလုပ်ဖို့ဝန်ကြီးဌာနတွေကိုတိုက်တွန်းလိုက်ပါတယ်။ဒီအကြောင်းအပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်မမေခါကပြောပြပေးမှာဖြစ်ပါတယ်ဗျာ
။တီအောင်စုလွတ်တော်မှာ2016ခုနှစ်အတွင်းအစိုးရကတုံးဆွဲဖို့တင်ပြလာတဲ့စည်ရင်းတွေအပေါ်ပြန်လည်ပြင်ဆင်ရေးဆွဲကလုံငွေပြမှုတွေရှော့ချဖို့တင်ပြဆွေးနွေးမှုတွေရှိခဲ့ပါတယ်။ဒီ2016ခုနှစ်အတွင်းအစိုးရကတုံးဆွဲဖို့တင်ပြလာတဲ့ငွေကြေးစည်ရင်းတွေဟာပြီးခဲ့တဲ့အစိုးရလက်ထက်ကရေးဆွဲခဲ့တဲ့ငွေကြေးစည်ရင်းတွေပဲဖြစ်ပါတယ်။မြန်မာနိုင်ငံဟာ1988ခုနှစ်ထဲကဒီနေ့အထိလုံငွေပြဘတ်ဂျက်နဲ့သာနှစ်စဉ်သုံးစွဲမှုတွေရှိခဲ့ပါတယ်။ဒီလိုသုံးစွဲနေတဲ့အပေါ်ပြန်လည်ဆန်းစစ်ဖို့လိုအပ်နေပြီဖြစ်ကြောင်းနဲ့အစိုးရအနေနဲ့အခုပြနေတဲ့ဘတ်ဂျက်လုံငွေတွေကိုရှော့ချပေးဖို့လိုအပ်နေပြီလို့ပြည်သူ့ငွေစင်ပူးအောင်ကော်မတီကဦးအောင်မင်းကတင်ပြဆွေးနွေးခဲ့ပါတယ်။လက်ရှိဘတ်ဂျက်သုံးစွဲဖို့ခွဲဝေရယူတာမှလည်းဝန်ကြီးဌာနအချို့ကအမှန်တကယ်သုံးစွဲမှာထပ်ပုံမှုပြီးတင်ပြမှုတွေရှိနေတယ်လို့ဦးအောင်မင်းကပြောဆိုခဲ့ပါတယ်။ဒီလိုသုံးဆွဲမဲ့ဘတ်ဂျက်ငွေတွေကိုပုံမှုတင်ပြလာတာကြောင့်တကယ်အရေးပေါ်သုံးဆွဲမဲ့နေရာတွေမှာသုံးဆွဲနိုင်ခြင်းမရှိဘူးလို့လည်းဦးအောင်မင်းကအခုလိုထောက်ပြခဲ့ပါတယ်
။ပြီးခဲ့တဲ့9နှစ်တာကာလအတွင်းမှာခွင့်ပြုခဲ့တဲ့ဘတ်ဂျက်ဒီအပေါ်မှာနှစ်စဉ်ဘီလီယံ2000ကျော်လောက်ပြန်လည်ပြီးတော့အနှံ့နေတာတွေ့ရပါတယ်။ပုံငွေတွေပြန်လည်အနှံ့ခြင်းရဲ့အဓိကအကြောင်းရင်းကတော့ဘတ်ဂျက်ခွဲဝေမှုမှာအားနည်းချက်တွေဖြစ်နေတယ်လို့ကျွန်တော်တို့သုံးသပ်ရရှိမှာဖြစ်ပါတယ်။ဘတ်ဂျက်တွေလိုဘူဖေးစားသလိုမကုံနိုင်မခန်းနိုင်ယူထားနှစ်ကုံတော့မသုံးနိုင်ပြန်အပ်မယ်တကယ်လို့တဲ့လုပ်ငန်းတွေကြတော့ငွေမရခဲ့ဘူးမသုံးနိုင်ခဲ့ပါဘူးဒီလိုပဲနှစ်ပေါင်းများစွာပြစ်ပြက်နေခဲ့တာပါအဓိကကတော့ဘာနာငွေခွဲဝေသုံးဆွဲမှုမှာအားနည်းချက်တွေဖြစ်နေတာလို့ကျွန်တော်တို့သုံးသပ်ရရှိပါတယ်လက်ရှိနိုင်ငံတော်ရဲ့ငွေကြေးဖောင်းပွားမှုအခြေအနေရပြည်တော်စုလွှတ်တော်အနေဖြင့်ဘတ်ဂျက်လုံငွေဘူးရှော့ချခွင့်ပြုတင်ပါကြောင်းသဘောထားမှတ်ချက်ပြုအပ်ပါတယ
်ဘတ်ဂျက်လုံငွေမရှိအောင်စီးပွားရေးပြုရင်ပြောင်းလဲမှုတွေလုပ်မယ်ဆိုရင်လေအစိုးရအနေနဲ့ရဲရဲဝံ့ဝံ့လှုပ်ဆောင်ဖို့လိုအပ်တယ်လို့တိုက်တွန်းပြောဆိုလိုက်ပါတယ်အချို့သောဝန်ကြီးဌာနတွေအနေနဲ့ကိုယ်ဝန်ငွေနဲ့ကိုယ်ရည်တည်ဖို့တင်ပြလာပြီးမှလုံငွေတွေပေါ်လာတဲ့အခါအစိုးရရဲ့တီးတန့်ရန်မုံငွေတွေကစိုက်ထုတ်သုံးဆွဲဖို့တောင်းခံမှုတွေရှိနေတဲ့အပေါ်မှာလွှတ်တော်ကထောက်ပြခဲ့ပါတယ်။ဒါတွေကဥပဒေနဲ့ညီညွတ်ချင်းမရှိတဲ့အတွက်အစိုးရကိုလွှတ်တော်ဘက်ကတတိပေးပြောဆိုခဲ့ပါတယ်။ဒီပြင်အသေးစားလက်စားစီးပွားရေးလုပ်ငန်းတွေဖွံ့ဖြိုးဖို့အတွက်ဗန်ချင်းငွေတွေမြန်မြန်ရဖို့လှုပ်ဆောင်ပေးဖို့အစိုးရကိုတိုက်တွန်းမှုတွေရှိခဲ့ပါတယ်။ဥပဒေနဲ့မကန့်ညီတဲ့နီလန်းတွေနဲ့ဘတ်ဂျက်သုံးဆွဲနေတဲ့ဌာနတွေရှိနေတယ်လို့အစိုးရရဲ့ဘတ်ဂျက်သုံးဆွဲမှုအပေါ်ဥပဒေချမ်းကော်မတီကဒေါက်တာမြတ်ညာနာဆိုကခုလိုဝေဖန်ထောက်ပြခဲ့ပါတယ်။
ပြည်သူ့ဘန္နာဖြစ်တဲ့အတွက်ကြောင့်မလို့စစ်စစ်ချွေတာသုံးဆွဲဖို့လိုအပ်ပါကြောင်းတင်ပြလိုပါတယ်။နောက်တစ်ချက်ကတော့ဘန္နာငွေအရာသုံးဆိုင်ရာဥတွေနဲ့ဘန္နာရေးဆိုင်ရာစီမင်းစည်းကမ်းလုံထုံးလုံနည်းတွေနဲ့ကိုက်ညီခြင်းမရှိတဲ့ငွေစင်းကောင်းစင်တွေဖွင့်ပြီးတော့ရန်ပုံငွေများထားရှိသုံးဆွဲနေတဲ့ဌာနတွေရှိပါတယ်။ဒီအရာဥတွေကြောင့်ရလေဥတွေနဲ့မညီညွတ်တဲ့အတွက်ကြောင့်မလို့ဒီလိုစင်းတွေဖွင့်နေထားရှိသုံးဆွဲနေတာတွေကိုစီးရဲတွေ့ရှိရင်အေးအယူဆောင်ရွက်သွားဖို့လိုအပ်ကြောင်းကိုလည်းတင်ပြလိုပါတယ
်။ဒီနှစ်ဘတ်ဂျက်သုံးဆွဲမှုကိုပြန်လည်ပြင်ဆင်ဖို့တင်ပြလာတဲ့ဥပဒေချမ်းအပေါ်လွှတ်တော်ကိုယ်စားလှယ်တွေထပ်မံဆွေးနွေးအောင်ပါပါ။ပြီးမှသာအတည်ပြုမှာဖြစ်ပါတယ်။လွှတ်တော်ရဲ့ပြည်သူ့ငွေစင်ပူးပေါင်းကော်မတီနဲ့ဥပဒေချမ်းကော်မတီတို့ကဒီသုံးဆွဲမဲ့ဘတ်ဂျက်ပေါ်ထောက်ပြဝေဖန်မှုတွေလုပ်ခဲ့တာပါ။ပြီးခဲ့တဲ့အစိုးရလက်ထက်မှာဒီဘတ်ဂျက်ခွဲဝေမှုအပေါ်တော်တော်လေးဝေဖန်မှုတွေရှိခဲ့ပါတယ်။လက်ရှိဒီနှစ်မှာတော့ဘတ်ဂျက်လုံငွေ7,400,000,000ကျော်ပေါ်နေပါတယ်။ဘတ်ဂျက်လုံငွေအပြာဆုံးနှစ်ကတော့2015-2016ဘဏ္ဍာနှစ်ပဲဖြစ်တယ်လို့ပြည်သူ့ငွေစင်ပူးပေါင်းကော်မတီကထုတ်ဖော်ပြောဆိုထားပါတယ်ရှင်။